Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့အတန်လွင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးပွဲဖွင့်ပွဲမှာကမ္ဘာစင်ခေါ်မှုတွေကိုဒေတာတွေမိတ်ဖက်နိုင်ငံတွေနဲ့အတူတည်းဖြည့်ရှင်းသွားမယ်လို့သမ္မတကဂျိုးဘိုင်ဒန်ကကတိပြုခဲ့ပါတယ်။အမေရိကန်မှာတနိပ်ထိန်းချုပ်ရေးဆိုင်ရာဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုခဲ့ပေမယ့်အထက်လွှတ်တော်မှအတည်ပြုနိုင်မှုအတွက်စူးစမ်းရအောင်မှဖြစ်ပါတယ်။အစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဒေါက်တာဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကစွဲချက်တင်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးသတင်းနေနဲ့အတူကြာသပတေးနေ့ညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီသတင်းပေးဒလန်ဆိုတဲ့စွပ်စွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးဝန်ထမ်းတအူမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညနေတုန်းကအသက်ခံလိုက်ရပါတယ်။နေမည်တွင်လက်ရှိလုံခြုံရေးအခြေအနေကဘယ်လိုရှိပါသလဲ။
မျိုးပေါ်မှာလည်းနေရာတော်တော်များများမှာစစ်စစ်ဆုပ်တွေရှိတယ်။ခါတိုင်းလိုမျိုးမဟုတ်တဲ့နဲ့ဥမာလူတယောက်ဆိုရင်ကားနဲ့လိုင်းကားပေါ်အစီအစီချစ
်ဒေသခံတဦးကလုံခြုံရေးအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒါလိုပဲဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းစစ်ကောင်စီခန့်အုပ်ချုပ်ရေးမှုတဦးဓာတ်နဲ့ထိုးပြီးအသက်ခံခဲ့ရပါတယ်။ဒီလိုအခြေအနေနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးပွဲဖွင့်ပွဲမှာကမ္ဘာစင်ခေါ်မှုတွေကိုဒေတာရင်းမိတ်ဖက်နိုင်ငံတွေနဲ့အတူဖြည့်ရှင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုလိုက်ပါတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်အတွက်ဒီမိုကရေစီလိုအပ်တယ်လို့သမ္မတဘိုင်ဒန်ကမိန့်ခွန်းနဲ့မှပြောကြားခဲ့တာပါ။
As we meet again today in a moment when democracy is under assault around the world let us unite again
ကမ္ဘာ့ဝမ်းမှာဒီမိုကရေစီစနစ်တိုက်ခိုက်ခံနေရချိန်မှာအခုလိုတွေးဆမှုကနေစီလုံးကြဖို့နဲ့ဒီမိုကရေစီစနစ်ကအမေရိကသမိုင်းကိုပုံဖော်ယုံတင်မကပဲအမေရိကအနာဂတ်အတွက်ဒီမိုကရေစီစနစ်ကမရှိမဖြစ်လိုအပ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ကမ္ဘာ့အနောက်ဖက်ခြမ်းမှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာလာအောင်လုပ်ဖို့လဲသမ္မတဘိုင်ဒန်ကကတိပြုခဲ့ပြီးစီးပွားရေးတာယာဝါပြောစီရေးမိဖက်သဘောတူညီချက်အတွက်ကိုလည်းကြီးညာအဆိုပြုခဲ့ပါတယ်စီးပွားရေးကိုအောက်ခြေကစတိုးတက်အောင်အထောက်အကူဖြစ်မဲ့သဘောတူညီချက်ဖြစ်တယ်လို့ပြောကြပါတယ်အမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုစီကိုတရားမဝင်ရွှေ့ပြောင်းအခြေချဖို့ကြိုးစားသူတွေလာရောက်နေတဲ့ပြဿနာရှိနေချိန်မှာဘေးကင်းအောင်ကြုံပြီးတော့စနစ်တကျဖြစ်တဲ့နိုင်ငံရွှေ့ပြောင်းအခြေချမှုကအမေရိကန်ပြည်ထောင်စုအပါအဝင်အားလုံးရဲ့စီးပွားရေးအတွက်ကောင်းပေမဲ့တရားမဝင်ပြောင်းရွှေ့အခြေချတာကိုတော့လက်မခံနိုင်ဘူးလို့အမေရိကန်သမ္မတကဗိုလ်ထုံးနေတော်ကမင်ကွန်းနဲ့မှပြောကြားခဲ့ပါတယ်အမေရိကတိုက်နိုင်ငံတွေတာယာဝါပြောဖို့နဲ့တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာရှိနိုင်ဖို့အတွက်ဒီထိပ်သီးစည်းဝေးပွဲကိုကျင်းပနေတာပါအမေရိကတိုက်နိုင်ငံတွေအတွက်စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုသမ္မတဘိုင်ဒန်လာမယ့်ရက်ပိုင်းအတွင်းကြေညာမယ်လို့လည်းမျှော်လင့်ရပါတယ်ဒီထိပ်သီးစည်းဝေးပွဲကိုလူခွင့်ရမှတ်တမ်းမကောင်းတဲ့ကျူဘာ၊ဗင်နီဇွဲလားနဲ့နီကရာဂွာနိုင်ငံတွေကိုမဖိတ်ကြားတဲ့အတွက်မက္ဆီကို၊ဂွာတီမာလာအပါအဝင်အမေရိကတိုက်နိုင်ငံတချို့ကခေါင်းဆောင်တွေကတပိတ်မှောက်ပြီးမတက်ကြပါဘူးရှင်
အမေရိကန်နိုင်ငံမှာပဲတနက်ထိန်းချုပ်ရေးဥပဒေမူကြမ်းအောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ကျေပြန့်တဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ223မဲ၊ကန့်ကွက်မဲ204မဲနဲ့မနေ့ညကကတ်ပြီးအတည်ပြုနိုင်ခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာမောင်းပြန်ရိုင်ဖယ်တနက်ဝယ်ယူနိုင်တဲ့အကန့်အသတ်ချက်ကိုမြင့်တင်လိုက်ပြီးကြီးစံ15တောင်းထက်ပိုထက်နိုင်တဲ့ခြေကပ်တွေရောင်းချမှုကိုပိတ်ပင်ဖို့ထည့်သွင်းထားပါတယ်။ဒါပေမဲ့အမေရိကန်ထက်လွှတ်တော်မှာတော့ဒီကန့်သတ်ချက်ထက်စိတ်ကျမ်းမာရေးအစီအစဉ်ကြောင်းလုံးကြုံရင်းနဲ့တနက်ဝယ်ယူသူရဲ့နောက်ကျောင်းရာသွေးစစ်ဆေးမှုတွေကိုသာဦးစားပေးညှဉ်းခုံနေတာမို့အခုဥပဒေကြမ်းဆက်အတည်ပြုဖြစ်ဖို့တော့မလွယ်သေးပါဘူးအမေရိကန်မှာတနက်ဖြစ်ခဲ့တဲ့ဆုံးမှုတွေအများဖြစ်နေပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတက်ဆက်စ်ပြည်နယ်မူလာရန်ကျောင်းကလေး15ယောက်ပြစ်ဒဏ်ခံရမှုပြီးနောက်တနက်ထင်ရှားရေးဥပဒေပိုတင်းချက်ဖို့ဆွေးနွေးမှုတွေမြင့်တက်လာခဲ့ပါတယ်ဒါပေမဲ့ဒီအောက်လွှတ်တော်မူကြမ်းကြောင်းတော့အစိုးရပါတီဖြစ်တဲ့ Democratic Party ကလွှတ်တော်အမတ်တွေအနေနဲ့နဝမာလာရွက်ကောက်ပွဲမှာတနက်လွယ်တကူဝယ်ယူနိုင်မှုပေါ်စိုးရိမ်နေတဲ့ပြည်သူတွေနဲ့ရက်တီတာကိုပြပြီးမဲပူဆွဲနိုင်မှာဖြစ်ပါလေခင်ဗျ
ယူကရိန်းနိုင်ငံအရှေ့ပိုင်း Severo Donetsk မြို့ကတိုက်ပွဲဟာအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်တယ်လို့သမ္မတ Volodymyr Zelensky ကပြောကြားလိုက်ပါတယ်။ Donbas ဒေသရဲ့ကံကြမ္မာဟာ Severo Donetsk မြို့ပေါ်မှာမှူတည်နေတယ်လို့သူကပုံထုံးတွေကပြောကြားခဲ့တာပါ။ရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်မှုကြောင့်မြို့စုံနေရာတွေကနေယူကရိန်းတပ်တွေတပ်ဆုပ်ခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမြို့တဝက်လောက်ကိုယူကရိန်းတပ်တွေထိန်းချုပ်နိုင်ခဲ့တာပါ။ဒါပေမဲ့ရုရှားတို့ဘက်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အတွက်တပ်ဆုပ်ခဲ့ရတာဖြစ်တယ်လို့လူဟန်စ်ဒေသအုပ်ချုပ်ရေးမှူးကယူကရိန်းသတင်းမီဒီယာကိုပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲရုရှားကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ကနေထုတ်ပယ်ပါလို့ယူကရိန်းသမ္မတဇယ်လန်စကီကတောင်းဆိုပါတယ်။ယူကရိန်းထွက်ကြုံပြောင်းသီးနှံတွေလိုရာတင်ပို့လို့မရအောင်လို့ယူကရိန်းစိတ်ကန်းတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်ကမ္ဘာအစားအသောက်ပြဿနာဖြစ်နေရတယ်လို့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD နှစ်ပတ်လည်အစည်းအဝေးမှာသမ္မတဇယ်လန်စကီကဗီဒီယိုလင့်ပေါ်ကနေမိန့်ခွန်းပြောကြားခဲ့ပါတယ်။ဒါကြောင့်ရုရှားကိုရေရှည်အထိနာစေမဲ့အရေးယူတန်းခတ်မှုတွေလုပ်ပါလို့သူကဒီကနေ့တိုက်တွန်းလိုက်တာပါ။ကြုံပြောင်းစားတဲ့ယူကရိန်းထွက်ကုန်တန်ချိန်22တန်းလောက်နိုင်ငံသားမတင်ပို့နိုင်ပဲဖြစ်နေပါဗျ။ဒါကြောင့်အာဖရိကနိုင်ငံတွေအဓိကဖြစ်တဲ့ဖွံ့ဖြိုးဆဲနိုင်ငံအများစုမှာအစားအသောက်ပြက်လက်မဲ့အန္တရာယ်ကြုံနေရပါတယ်ရှင်
။အခုလိုဒီယူကရိန်းနဲ့ရုရှားတို့ကောက်ပွဲသီးနှံနဲ့တခြားကုန်တွေနိုင်ငံသားတင်ပို့ခွင့်ရရေးအတွက်ကုလသမဂ္ဂကလည်းကြိုးပမ်းနေပါတယ်လို့အထွေမှုချုပ်ကဆိုလိုက်ပါတယ်။ဒီစစ်ဖြစ်နေတဲ့နှစ်နိုင်ငံထုတ်တန်းသန်းနဲ့ချီမဲ့ကြုံပြောင်းတဲ့တခြားအစားအစာတွေနဲ့ပစ္စည်းတွေတင်ပို့ခွင့်သဘောတူချက်တစ်ခုရနိုင်ဖို့ကြိုးစားနေတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဆိုလိုက်ပါတယ်။အတွင်မှုချုပ်ဂူတရက်စ်ကစားတောက်ကုန်ဈေးနှုန်းတွေစနေတင်မြင့်တက်နေတယ်၊ဓာတ်မြော်စာဈေးနှုန်းတွေကလည်းနှဆမကတက်သွားတာကြောင့်စိုးရိမ်စရာဖြစ်လာနေတယ်။ဓာတ်မြော်စာမရှိရင်ပြောင်းတဲ့ကြုံကစားအခြေခံဖြစ်တဲ့ဆန်စဘာဝမလုံလောက်တဲ့ပြဿနာရင်ဆိုင်ရမှာဖြစ်ပြီးအာရှနဲ့အမေရိကတိုက်ကပြည်သူသန်းရာနဲ့ချီပေါ်ဆိုးကျိုးကြီးကြီးမားမားကြောက်လာမယ်။ဒီနှစ်မှာစားနေခါရှိပြီးသားကိုလက်လန်းမမီတာဖြစ်ပြီးနောက်နေ့ကျရင်စားနေခါပါပြတ်သွားတာအထိကြုံနိုင်တယ်လို့ဆိုလိုက်ပါတယ်။ယူကရိန်းပို့ကုန်စားတောက်တွေနဲ့ရုရှားစားတောက်တွေနဲ့တက်မြောစာတွေကိုကမ္ဘာဈေးကွက်တင်ပို့ရောင်းချခွင့်ပြုဖို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအတွင်းမှချုပ် Robert G. Greenspan နဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကြီးကဲ Martin Griffiths တို့နဲ့လည်းညှိနှိုင်းနေတယ်လို့အတွင်းမှချုပ် Guterres ကဆက်ပြောခဲ့ပါတယ်ခင်ဗျ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်လာကိုရဲ့ဂျာတာရင်းညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဒေါန်ဆန်းစုကြည်ပေါ်အစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကစွဲချက်တင်လိုက်ပါတယ်။ NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တာနောလ်စီကတွေ့ရှိတဲ့အချက်အလက်တွေကြောင့်ရှွန်တာနောလ်နဲ့ဒေါန်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွဲချက်တင်လိုက်တဲ့အပေါ်ဒေါန်ဆန်းစုကြည်တို့ဘက်ကအယူခံတင်မယ်လို့စုံစမ်းသိရှိရပြီးတရားလိုဖြစ်တဲ့ရဲမှုအောင်မျိုးလွင်နဲ့အမှုစစ်2ဦးအပါအဝင်4ဦးကိုပြန်ခေါ်တက်တယ်အဖြစ်နဲ့ခေါ်ထားပါတယ်။နေပြည်တော်တရားရုံးမှပြုလုပ်တဲ့ဒီနေ့ဂျာနာဘွဲကိုတရားစွဲခံထားရသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှွန်တာနယ်ရဲ့ laptop computer ထဲမှာတွေ့ရှိတဲ့စာရွက်စာတမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှို့ဝှက်ချက်အဥပဒေနဲ့ညီစွန်းတဲ့စာရွက်စာတမ်းတွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တယ်လို့သိရပါဗျ။နောက်သတင်းမကြသားရင်းဒီမှာဒီအမှုကိုဆက်လက်စစ်ဆေးမှာပါ။ဩစတြေးလျနိုင်ငံသားဖြစ်တဲ့ရှွန်တာနယ်အပေါ်မြန်မာအစိုးရကဒီအစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ဒီကနေ့ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်တာနောရဲ့အမှုတွေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကို VOA ကဆက်သွယ်မေးခဲ့ပေမဲ့အမှုစစ်ဆင်နေစေဖြစ်လို့ဖြေဆိုဖို့ညှဉ်းဆန်းပါတယ်။ဩစတြေးလျတန်ယုံဘက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။သူ့ရဲ့အမှုကြားနာပွဲတွေမှာဩစတြေးလျတန်ယုံတာဝန်ရှိသူတွေကလည်းစစ်ကောင်စီကလာရောက်ကြားနာခွင့်မပေးပါဘူး။စစ်တပ်အနာသိမ်းပြီးနောက်မှာဖမ်းဆီးခံခဲ့ရတဲ့ရှွန်တန်နောကိုလွှတ်ပေးပြီးအတွက်ဩစတြေးလျအစိုးရကလည်းတောင်းဆိုထားပါတယ်။ဒီကနေ့စွဲချက်တင်ခဲ့တဲ့ဒီမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်ပါတယ်ရှင်
။ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုမှုတွေကိုရှော့ပေါက်ပေးလိုက်ပါပြီ။ဆေးချောက်ကိုဆေးဝါးဖြစ်တဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်တာပါ။ဆေးချောက်ကိုမှန်မှန်ကန်ကန်အသုံးပြုနိုင်မှုရည်ရွယ်တယ်လို့ထိုင်းစစ်မှိုင်းဝန်ကြီးအနုတင်ချာဝီရခုကပြောပါတယ်
ဥဆိုင်တင်တာရောက်ခောက်ကြ ถ้าเราเข้าใจแล้วกัญชามันก็จะเป็นทองคำ
ดีเสียกูบลูอะตองฉะไหนดากูจนเราติชาตื่นมาเลยအခုလိုမှန်မှန်ကန်ကန်သိချမယ်ဆိုရင်ဆေးကြောက်ကရွှေလိုတန်ဖိုးရှိတာမျိုးသုံးဖို့အားပေးတင်ပါလေလို့ပြောသွားတာပါထိုင်းနိုင်ငံတွင်ဆေးကြောက်ကိုစေကူတာမှုတဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်မယ်ပေးလိုက်ပြီးမယ်အပြော်မသုံးဖို့ကိုတော့ဆက်ကန့်တတ်ထားပါတယ်မနေ့ပြန်ကစာအခုလိုတရားဝင်ခွင့်ပြုလိုက်တာကြောင့်ထိုင်းစီးပွားရေးအတွက်အထောက်အကူပြုစီမယ်လို့ဝန်ကြီးကမျှော်လင့်ထားချိန်မှာဟိုးရှိရှိတုန်းကထိုင်းမှာဆေးကြောက်ဆေးတင်းလေးရိုးရာသုံးဆွဲခဲ့တာအမှတ်ရခဲ့သူတွေအတွက်တော့အိမ်မက်တွေတကယ်ဖြစ်လာပြီလို့ဆေးကြောက်ပြောင်းနဲ့ရှူခဲ့တဲ့အသက်အရွယ်ရလာသူတူကဆိုပါတယ်အကန့်အသတ်နဲ့စိုက်ပျိုးခွင့်ပြုလိုက်တာကြောင့်လဲဆေးကြောက်ကြိုက်နိုင်ငံသားတွေအပြင်ထိုင်းတချို့အတွက်ပါစီးပွားဖြင့်စိုက်ပျိုးရောင်းချလူတွေရှိလာပါတယ်ဒါပေမဲ့အခုခွင့်ပြုချက်ကဆေးဝါးအဖြစ်သုံးဖို့သာဖြစ်ပြီးလူများသွားလာရနေရာတွေမှာတော့အပြောတောက်သုံးခွင့်မရှိဘူးလို့ထိုင်းဆွေရကသတိပေးထားပါတယ်ဒါကိုကျူလင်တော့ထောင်ဒဏ်3လနဲ့တန်ငွေပတ် 15,000 ချမှတ်နိုင်တယ်လို့ဆိုပါတယ်
အမေဇုန်တက်တော်ရဲမှာပျောက်ဆုံးနေတဲ့ဗြိတိန်နိုင်ငံကသတင်းတောက်ဒွန်ဖီလစ်ပစ်ကိုရှာဖွေရေးအပူတပြင်းစုံစမ်းလုပ်နေတယ်လို့ဘရာဇီးလ်အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့ကစလို့ရဲတပ်ဖွဲ့တွေအပြင်စစ်တပ်ကိုပါဖျက်ချပြီးတော့ရှာဖွေရေးတွေလုပ်နေပါတယ်။ Guardian နဲ့ Washington Post သတင်းစာတိုက်ရေးတွေအပါအဝင်တခြားသတင်းဌာနတွေအတွက်အလွတ်တန်းသတင်းတောက်လုပ်နေသူဒွန်ဖီလစ်ပစ်နဲ့ဌာနေတိုင်းရင်းသားတွေအရေးလှုပ်ရှားဆောင်ရွက်သူ Bruno Pereira တို့ဝေးလံခေါင်ဖျားတဲ့အမဲစိမ့်တက်တော်ရဲမှာလွန်ခဲ့တဲ့၃ရက်ကျော်ကပျောက်ဆုံးသွားတဲ့အတွက်တမရဂျာယက်ပေါ်ဆနာတို့အစိုးရအနေနဲ့ရှာဖွေပေးဖို့တောင်းဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။အရင်အမြင့်အပြည့်သုံးပြီးတော့ရေးပေါ်ရှာဖွေရေးတိုးမြင့်လောက်စွာမို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုသတင်းလုံခြုံရေး20ထက်မနည်းကအက်ဒီတာတွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဘရာဇီးလ်တမရကိုဒီကနေ့ဇွန်လ9ရက်နေ့မှာပေးပို့ခဲ့ကြပါတယ်။ဘရာဇီးလ်ကဘောလုံးအကျော်အမော်ပီလီကလည်းအစိုးရအနေနဲ့ရှာဖွေရေးလုပ်ငန်းတွေတိုးမြှင့်လုပ်ဖို့အတွက် Twitter ပေါ်မှာရေးသားတောင်းဆိုခဲ့ပါတယ်။သူတို့နှစ်ယောက်ကိုဘရာဇီးလ်နိုင်ငံအနောက်ပိုင်းကအီတာကေးမြစ်ထဲမှာတနင်္ဂနွေနေ့မနက်ကနောက်ဆုံးတွေ့ခဲ့တာပါ။သူတို့ပျောက်ဆုံးတဲ့နေရာမှာဌာနေတိုင်းရင်းသားအများအပြားနေထိုင်ကြသလိုတရားမဝင်တက်ခုတ်သမားတွေတရားမဝင်တတ်တူတူသူတွေအမဲလိုက်သူတွေမူရစီအတွက်ကိုကိုပင်တရားမဝင်ဆိုက်ပျိုးတဲ့ဂိုင်းတွေနဲ့ချက်စားပါတယ်ရှင်။
American မှာတော့တထေးကြီး Elon Musk ကို Twitter company ရောင်းချမဲ့ကိစ္စအတွက်အစုရှယ်ယာရှင်တွေမဲခွဲစိမ့်ဖို့စီစဉ်ထားကြပါတယ်။ American billion ကျော်တထေးကြီး Musk ကိုဒေါ်လာ44 billion နဲ့ Twitter company ကိုရောင်းမဲ့ကိစ္စ August လအစောပိုင်းမှာအခုလိုဆုံးဖြတ်ဖို့ရှိတယ်လို့ Twitter company ကြီးတန်းရာရှိတွေကဆိုပါတယ်။ Twitter သုံးဆွဲသူတွေအတွက်အသုံးမဝင်တဲ့ spam တွေ account တွေနဲ့ဆိုင်တဲ့အချက်လက်တွေကို Twitter company ကပြပဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့အခုဝဲဖို့ကိစ္စပါပြတ်သွားနိုင်တယ်လို့ Elon Musk ရဲ့ရှင်းနေတွေကသတိပေးခဲ့ပါတယ်ဒီပေါ်မှာတော့ကုမ္ပဏီရောင်းချမှုဖြစ်မြောက်ရေးအတွက် Twitter ဘက်ကအပြည့်သဘောဆောင်ဆက်လုပ်ပေးခဲ့တဲ့အနေနဲ့ဒီသတင်းချက်လက်တွေကိုမျှဝေပေးမယ်လို့ Musk ကိုလိုက်လျောပေးခဲ့ပါတယ်ခင်ဗျာ
ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ WHO ဝန်ထမ်းတဦးကိုဒလန်ဆွဆွဲချက်နဲ့တက်ခံလိုက်ရတဲ့အကြောင်းသတင်းတင်ဆက်ပေးကြပါမယ်။စစ်ကောင်စီသတင်းပေးဒလန်ဆိုတဲ့ဆွဆွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတဦးမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ဇွန်လ10ရက်နေ့ကအသက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံးသူဦးမျိုးမင်းထွတ်ဟာစစ်ကောင်စီတပ်နဲ့ပတ်သက်ဆက်နွယ်နေလို့တက်ဖြတ်ခဲ့ကြောင်းမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းရန်ကုန်ကနေသတင်းပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မွန်ပြည်နယ်မော်လမြိုင်မြို့ကတန်လွင်လန်းဥယျာဉ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးမနေ့ကဇွန်လ10ရက်ညနေပိုင်းမှာလှုပ်ကြံတက်ဖြတ်ခံရကြောင်းဒေသခံအမျိုးသမီးတော်မိုးဝေကပြောပါတယ်
6နှစ်လောက်ပေါ့လေ9နှစ်ရေးကျော်6နှစ်လောက်ချိန်မှာပေါ့အဲ့မှာဇွန်လဥယျာဉ်ဒီမှာလမ်းရှိတယ်အဲလမ်းကြားလိုမျိုးပေါ့အဲ့မှာလူတူပြတ်ခံရတယ်တူတူပဲလဲဆိုတော့မသိဘူးငောင်းမအိမ်ဒီ PDF လာပါလားသူတို့ထုတ်ပြန်တဲ့ဟာထုတ်ပြန်ထားတာတွေ့တာတော့ဗမာမြန်မျိုးနဲ့ပြည်သူကတော့ရေးသားဖွဲ့ကအိမ်မျိုးမင်းပုတ်ဆိုတဲ့သူတို့ထားတဲ့သူတွေကြောင်းပေါ့လေ
တေဆုံးသူဦးမျိုးမင်းထွတ်ဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးကနေအင်ကိုအပြန်တန်လွင်ဥယျာဉ်လမ်းနာမှာလှုပ်ကြံတက်ဖြတ်ခံရတာပါမော်လမြိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပြီးတော့တေဆုံးသူဟာမော်လမြိုင်မြို့အတွင်းအဲဇင်းစစ်ဆေးရမှာပါဝင်သူဖြစ်တယ်လို့အရွယ်မရောက်သေးတဲ့အမျိုးသမီးတွေကိုဖျားယောင်ဖျက်ဆီးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့တတ်ခဲ့တာလို့ဖော်ပြထားပါတယ်တေ ေဆုံးသူဦးမျိုးမင်းထွတ်ဟာ WHO မြန်မာရုံးမှ9နှစ်နီးပါးကားဒရိုက်ဘာအဖြစ်တာဝန်ထမ်းဆောင်ခဲ့သူပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးအသက်ခံရတဲ့ဖြစ်စဉ်အပေါ်အလွန်တရာဝမ်းနဲ့ချီးကျွမ်းရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်တဲ့ Mr. Ramanathan Balakrishna ကကြေညာချက်ထုတ်ပြန်ပါတယ်ကုလသမဂ္ဂရဲ့ဗန်းမလိုက်တဲ့ရည်တည်ချက်နဲ့လူသားချင်းစာနာမှုကူညီမှုလုပ်ငန်းတွေကိုလေးစားအတိမတ်ပြုဖို့နဲ့သက်ဆိုင်ရာအစုအဖွဲ့အလုံးအနေနဲ့အရက်သားတွေရဲ့အသက်အန္တရာယ်ကိုလည်းအကာအကွယ်ပေးကြဖို့လည်းတောင်းဆိုထားပါတယ်အခုလိုအရက်သားတွေအပေါ်အကြမ်းဖက်တဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းလည်းဒီကြေညာချက်မှာဖော်ပြပါတယ်အခုဖြစ်စဉ်ပေါ်မျှတတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့မျှော်လင့်တယ်လို့လဲကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့ကြေညာချက်မှာပါရှိပါတယ်မော်လမြိုင်မြို့ကန်တူကတော့အခုလိုဝန်ထမ်းတဲ့အရက်သားတွေအပေါ်လှုပ်ကြံတက်ဖြတ်တာမျိုးကိုလက်သိမခံနိုင်ကြောင်းအခုလိုပြောပါတယ
်နာဘယ်လိုလုပ်လဲခံလို့ရမလဲသူကဒီလိုအကျိုးပြုလုပ်ငန်းတွေလုပ်နေတဲ့ဥစ္စာကိုသူတို့အလိုကိုမလိုက်သူတို့ကိုမထောက်ခံဘူးဆိုပြီးတော့ support နဲ့ gasping နဲ့ support နဲ့ရှုံးနေတော့အဲ့ဒါလွှဲတာပေါ့ကိုယ်ကသူကသူ့ကိုကိုယ်ကအဲ့လို message ရှိကြတာမျိုးပါဒါကလည်းအချက်ဖက်တာတစ်မျိုးပေါ့
မော်လမြိုင်မြို့အတွင်းလှုပ်ကြံခံရပြီးနောက်ပိုင်းလုံခြုံရေးစစ်ဆေးမှုတွေများလာတယ်လို့မော်လမြိုင်မြို့ကန်ဒေါ်မိုးဝေကပြောပါတယ
်မြို့ပေါ်မှာလည်းနေရာတော်တော်များများမှာစစ်ဆေးဟုတ်ဒီကြီးကခါတိုင်းလိုမျိုးမဟုတ်တဲ့နဲ့ဥမာလူတယောက်ဆိုရင်ကားနဲ့လမ်းကားပေါ်အစီအစီချာဆက်ပြီးတော့တကူလုံးဆက်ပြီးတော့လုံခြုံရေးတွေကတော့လူတင်းကြတာမနေရပါဘူ
းမော်လမြိုင်မြို့တွင်းမှာ PDF အဖွဲ့နဲ့ဆက်ဆက်နေတယ်ဆိုပြီးဖမ်းဆီးမှုတွေလည်းရှိနေတယ်လို့မြို့ကန်တူကပြောပါတယ်
ဘူဘလကလေးလာပါဝါတဲကနဆက်လေးလောက်ရှိပြီပေါ့ဒီကနေဆက်လို့လို့တရားဆွဲရတာပေါ့ဒီဖုန်းနဲ့လို့ဖမ်းလို့ပြောတာပေါ့လွန်ခဲ့တဲ့ညတပုစုမညပြီးပါရပေါ့တရားလည်းမဆွဲရလို့အစီအစဉ်ကြီးရဲ့ဆားမှာ
မွန်ပြည်နယ်အတွင်းမှာရဲသားအုပ်ချုပ်ရေးမှုတွေကို PDF အဖွဲ့ကနေမကြာခဏလှုပ်ကြံတပ်ဖြတ်မှုတွေရှိနေတာပါစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးကိုလက်မခံတဲ့လူငယ်တွေကဒေသခံကာကွယ်ရေးအဖွဲ့ဖွဲ့ပြီးစစ်တပ်ကိုခုခံလာကြတာပါတချိန်တည်းမှာပဲစစ်တပ်နဲ့ဆက်နွယ်သူစစ်ကောင်စီတရင်ပေးဒလန်းဆိုပြီးဆွဆွဲတပ်ဖြတ်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်း PDF နဲ့ဆက်နွယ်သူတွေကိုပြစ်ခတ်ဖမ်းဆီးမှုတွေရှိနေပါတယ်ခင်ဗျာ
စစ်ကောင်စီတရင်ပေးဒလန်းဆွဆွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတအူမွန်ပြည်နယ်မော်လမြိုင်မှာအသက်ခံလာရတဲ့တရင်ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်အမ်းဘတ်မှာလည်းစစ်ကောင်စီခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှုတအူလှုပ်ကြံခံရတဲ့အကြောင်းကိုတင်ပြပါမယ်ရခိုင်ပြည်နယ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာစစ်ကောင်စီကနေခန့်ထားတဲ့အုပ်ချုပ်ရေးမှုတအူဒီကနေ့မနက်ပိုင်းကဓာတ်ထိုးခံရပြီးတော့တည်ဆုံသွားတယ်လို့အမ်းမြို့မှာရဲစခန်းကပြောပါတယ်တည်ဆုံသွားတဲ့အုပ်ချုပ်ရေးမှုဟာစစ်တပ်အာဏာမသိမ်းခင်တုန်းကမှုကင်းသတင်းတောက်တအူဖြစ်ပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ကသူ့ကိုအမ်းမြို့နယ်အမှန်ငါအုပ်ချုပ်ရေးမှုအဖြစ်ခန့်အပ်လိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်ရခိုင်ပြည်နယ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုတအုပ်ကိုဒီနေ့မနက်ပိုင်း 9:00 လောက်မှာလူ2ယောက်လာပြီးတော့ဓာတ်နဲ့ထိုးသွားတယ်လို့အမ်းဒေသခံတွေကပြောပါတယ်တည်ဆုံသွားသူဟာအမ်းမြို့နယ်အမှန်ငါရက်ကွက်အုပ်ချုပ်ရေးမှုဖြစ်ပြီးတော့နေရင်အနီးကစစ်မှုထမ်းအောင်ရုံအနီးမှာဓာတ်ထိုးခံပြီးတည်ဆုံသွားတာဖြစ်တယ်လို့အန်တက်ကြွလှူရှားသူကိုမျိုးလင်ကပြောပါတယ
်အဒေါ်ဒုခရတဲ့နေရာကလည်းအမှန်ကိုရောက်ပါတော့နော်အဒေါ်ဒုခရတဲ့အောက်ဆောင်ကလည်းအမှန်ကိုရောက်ပါအောက်ဆောင်ဝင်မှုပေါ့အဲဆိုခရတဲ့နေရာကတော့လေစိတ်မုံထောင်းဟုံးယုံနေအဒီအမှန်ကိုအောက်ဆောင်ဝင်မှုသူပိုင်တဲ့အဲဒီနှစ်ခုကမှဒေါ်ဒုခရတဲ့လို့သိတယ်ပေါ့နော်အာတိုးတာကနှူးလို့တော့အကင်းအကင်းပြရတယ်ပေါ့နော်နှူးထိုးတယ်ပေါ့နော်နှူးထိုးတဲ့ခါမှာနောက်ပါတရားစီကတရားထိုးတယ်လို့သိရတယ်ပေါ့အဲ့ဒီထိုးခါရတဲ့နေရာတဲ့အမျိုးမကြီးစခန်းလေးလည်းမဝူးဘူးပေါ့ပေါ့အမင်းတော့ပါသိတယ်ပေါ့နော
်အမျိုးနဲ့အမှတ်9ရက်ကအုပ်ချုပ်ရမှုဓာတ်ထိုးခါပြီးတည်ဆုံးသွားတာမှန်ကန်တယ်လို့လည်းအမျိုးမရဲစခန်းမှုက VOE ကိုအတည်ပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ပြောဆိုတာတော့မရှိခဲ့ပါဘူးအဲ့ဒီဓာတ်ထုတ်ခံပြီးတည်ဆုံသွားတဲ့အုပ်ချုပ်ရေးမှုဥပိုင်ပိုင်ဟာစစ်တပ်အာဏာမသိမ်းခင်ကတည်းကမူကင်းသတင်းတော့လုတ်ကင်ခဲ့ပြီးတော့အာဏာသိမ်းပြီးနောက်ပိုင်းမှာတော့သူ့ကိုစစ်တပ်ကအမ်းမြို့နယ်အမှတ်9ရပ်ကွက်အုပ်ချုပ်ရေးမှုအဖြစ်ခန့်လိုက်တာဖြစ်တယ်လို့လည်းအန်တက်ကြွလှူရှားသူကိုမျိုးလွင်က VOE ကိုပြောပါတယ
်အပစင်မတော့သူအုပ်ချုပ်ရေးမှုမဖြစ်ခံတော့သူကမှုခတ်တန်းဆောင်ဆိုပြီးအလုံးလုံးတာရှိတယ်ပေါ့နော်
အဲ့ဒါကလည်းဒီနေ့အခါမှာလည်းစိတ်ဓာတ်ကလည်းဘိုင်းလေးနဲ့ဆက်တဲ့အောင်ဆုံးမှုတွေထဲမှာတူပါလာတယ်ပေါ့အမျိုးတွေမှာပထမအောင်ဆုံးအောင်ဆုံးမှုတွေဆက်တဲ့အထက်မှာတူပါလာတယ်ပေါ့အဲ့စိတ်ဓာတ်ကဒီလူရတဲ့ဒီကိုဆက်တဲ့အထက်မှာအဲ့ဒီဘုတ်တူဆုံးသွားတဲ့အမှန်ကရောက်အောင်ဆုံးမှုပြည်လာတယ်ပေါ့နော်အချို့ရေမှုကိုဒါနဲ့ထိုးသွားတဲ့သူဖမ်းမမိသေးသလိုဘသူပဲဝါဆိုတာ အမ်းမြို့ပေါ်မှာလည်းပြီးခဲ့တဲ့လကတနက်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေမြင့်တက်ခဲ့ပါတယ်။မြို့ပေါ်ရက်ကအထူးသဖြင့်မြန်မာစစ်တပ်တိုင်းဌာနချုပ်ချေဆိုင်ရမြို့မှာအခုလိုအုပ်ချုပ်ရေးမှုတူအသက်ခံရတာကြောင့်အမ်းဒေသခံတွေရဲ့စိုးရိမ်စရာတွေပိုကြီးလာတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်အမ်းပတ်မှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုတူလှုပ်ကြံခံရတဲ့တဲ့ရင်ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီလိုမတည်ငြိမ်တဲ့ပြည်ပခါတွေကြားမှာကလေးငယ်တွေပညာသင်ကြား권နှဲပါလာတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ကမ္ဘာနေရာအနှံ့ပြည်ပခါဖြစ်နေတဲ့ဒေသတွေကလူမှုအကာအကွယ်မဲ့နေတဲ့ကလေးငယ်တွေဟာလုပ်ငန်း권တွေကိုပိုးပြီးတော့မှရောက်လာနေကြပါတယ်။နောက်ပြီးတော့ပြည်ပခါဖြစ်ပွားတဲ့နေရာတွေမှာလည်းကလေးလူသားဦးရေကတိုးလာနေပါတယ်။သူတို့အတွက်ပညာသင်ကြားမှုအခွင့်အလမ်းလည်းပိုပြီးတော့နှဲလာတယ်လို့မကြသေးခင်တုန်းကထုတ်ပြန်တဲ့အိုင်ယာလိုအပြည်ပြည်ဆိုင်ရာအစိုးရခန်းစားတစ်ဆောင်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလည်းနိုင်ငံရေးလုံခြုံရေးနဲ့ကပ်ဘေးအန္တရာယ်တွေကြောင့်ကျောင်းတွေပိတ်ထားရပြီးကလေးငယ်တွေဟာလုပ်ငန်း권တွေကိုပိုးပြီးတော့မှရောက်လာတယ်လို့အိုင်ယာလိုမြန်မာဌာနကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံတွင်းဒီကလေးငယ်တွေရဲ့လေလာရေးအစီအစဉ်အတွက် ILO ကနေစီစဉ်ဆောင်ရွက်နေမှုဘလောက်ထိထိရောက်နိုင်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင
်နိုင်ငံရေးလုံခြုံရေးနဲ့ကပ်ရောဂါအခြေအနေတွေကြောင့်ကျောင်းတွေပိတ်ထားပြီးတော့စီးပွားရေးအခက်အခဲတွေကြုံလာတဲ့အတွက်မြန်မာနိုင်ငံတွင်းကကလေးလှုပ်သားအခြေအနေကပိုပြီးတော့ဆိုးဝါးလာနေတယ်လို့ ILO မြန်မာဌာနကိုယ်စားလှယ်မစ္စတာဒွန်လင်းဒီကဒီ ILO ရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီလိုမျိုးအနေနဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်ပေးနိုင်ဖို့နဲ့အချိန်မီစူပေါင်းတုံ့ပြန်အရေးယူဆောင်နိုင်ဖို့အရင်ကထက်ပိုပြီးတော့အရေးကြီးလာတယ်လို့လည်းပြောထားပါတယ်။ဒီအတွက်လည်းသက်ဆိုင်ရာလူမှုကူညီရေးအဖွဲ့တွေကတဆင့်မြန်မာကလေးလှုပ်သားတွေကိုအွန်လိုင်းလေ့လာရေးအစီအစဉ်တွေအခုဂျွန်လာထဲမှာစတင်နိုင်ဖို့ ILO မြန်မာရုံးကစီစဉ်နေပါတယ်။ဒီအစီအစဉ်ကိုတော့ရပ်ဖက်အဖွဲ့အစည်းတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့အလို့ရှင်အလို့သမားအဖွဲ့အစည်းတွေကတဆင့်အကောင့်ထည့်ဖော်ဖို့ ILO အနေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့သိရပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်တွေ့အနေအထားအခြေအနေအရဒီအစီအစဉ်တွေကိုလက်တွေ့ဆောင်ရွက်နိုင်ပါမလားဆိုတာကိုကလေးတငယ်အခွင့်အရေးကာကွယ်ရေးဆောင်ရွက်နေသူတချို့ကတန်ရရှိကြပါတယ်။ပြည်တွင်းရပ်ဖက်အဖွဲ့အစည်းတွေမပြောနဲ့ ILO နိုင်ငံတကာအဖွဲ့အစည်းတွေတောင်မှပြည်တွင်းလုပ်ငန်းမှာလွတ်လွတ်လပ်လုပ်နိုင်ဖို့အခက်အခဲရှိနေတယ်လို့ကလေးအခွင့်အရေးရှင်နေဦးနေလင်းအောင်က VOE ကိုပြောပါတယ်။
ကိုယ်ကလည်းကြွရတယ်တော့လက်ရှိအချိန်မှာတော့ကာကွယ်မှုကတော့ဒီလိုမျိုးကလေးတွေကိုကျွန်တော်တို့စကူးဖြစ်လာတယ်ဆိုရင်ဟိုဆစ်ဆက်ဆောင်ရွက်တယ်ဆိုမဲ့ဆစ်ဆက်ဆောင်ရွက်လို့ရနိုင်တဲ့အဖွဲ့အစည်းတွေကိုလည်းတကယ်ချင်းနေတော့တွေ့ရတယ်။သူတို့ကိုယ်တိုင်ကဟိုဒီလိုမျိုး respond ပေါ့လေအရင်ဆုံးပြန်ဆောင်ရွက်ပေးဖို့ကိုစူးစမ်းတဲ့ဟာတော့မှသူတို့ကိုယ်တိုင်တော့မနေဟိုလှုပ်ရှားနေတာကျွန်တော်တို့တွေ့တယ်ပေါ့နော်။ဟိုချက်ချင်းကြောလိုက်တဲ့အခါမှာချက်ချင်းဟိုကုညီဆောင်ရွက်ပေးဖို့ကတော်တော်လေးမလွယ်ဘူးဖြစ်နေ။ဟိုစူးစမ်းရည်ဒီနေရာကတော့ကျွန်တော်တို့တွေ့နေတယ်ဟုတ်။
လက်ရှိတာဝန်ယူထားတဲ့ဌာနဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းစိတ်ရောအလုပ်ယုံသူတွေကကလေးလှုပ်သားကိစ္စတွေနဲ့ပတ်သက်လို့ရှင်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ရန်ကုန်တိုင်းကလေးတငယ်ခွင့်ရများဆိုင်ရာကော်မတီကဦးမြတ်တန်းက view ကိုပြောခဲ့ပါတယ
်။အချို့တလီဆိုရင်လာညာနာကကိုမျက်ပယ်ပြီးလိုက်တာရှိတယ်။ဥပမာအချက်ချုပ်ဒီမှာအန်တာအိတ်ကြီးကိုပဲခွင့်ပြုလိုက်တာမျိုးတွေရှိတယ်။အဲ့ဒါကိုအလုံးလာညာနာကလေပါလုပ်ပြီးဖို့ခွင့်ပြုလိုက်ပြီးတိုင်အောင်လမ္မာပါလူမှုဖူလုံးကြီးတို့အလာရအလို့ယုံတဲ့အလုပ်သမားစစ်စီဥပဒေစစ်စီကြီးတို့ကဝင်ပြီးတော့အဲ့ဒီကလေးတွေကိုဟိုအသက်တိုက်စစ်တာတို့ဒါပိုကက်တပတ်မှန်နေကျွန်တော်တို့အမြင်ဆိုတာအဲ့ဒါမျိုးလုပ်ဖို့ကိုအကန့်ဖြစ်နေတာများပါတယ
်ပြိပခဖြစ်နေတဲ့နေရာကကလေးတွေဆိုလို့ရှိရင်ပညာသင်နိုင်တဲ့အခွင့်အလမ်းကပိုနေပြီးတော့အလုပ်လုပ်နိုင်ရချေပိုများတယ်လို့အာယလူကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထုတ်ခဲ့တဲ့ဒီကလေးလှုပ်သားပပျောက်ရေးပစ္စမအကျင့်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ဒီ UNICEF ရဲ့အစီအစဉ်တွေမှာဆိုရင်2020အစပိုင်းမှာကမ္ဘာကလေးလှုပ်သားဥယျာဉ်ကတန်း160လောက်ရှိတယ်လို့ဆိုပါတယ်ဒါကကလေးဆယ်ဦးမှာတူဦးကကလေးလှုပ်သားဖြစ်နေတဲ့သဘောပါကပေးရောဆရာနာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုကိုပါကြုံခဲ့ရတဲ့မြန်မာနိုင်ငံထဲမှာတော့အခုဂျွန်လအတွင်းမှာအခြေခံပညာဆင့်ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ကျောင်းလာသူကျောင်းလာတက်သူရခိုင်နှုန်းအတော်များများရှိတယ်လို့ကြေညာနေပေမဲ့နိုင်ငံရေးနဲ့လူကြုံရေးအခြေအနေတွေအရကိုယ်ကလေးငယ်တွေအတွက်စိုးရင်ပူပန်နေကြတဲ့မိဘတွေလည်းရှိကြပါတယ်။အာဏာသိမ်းပြီးတဲ့နောက် CDM အာဏာဖိစိုင်းရေးလုပ်ထားကြတဲ့ဆရာဆရာမတွေကိုအေးမယူဘဲနဲ့ပြန်လက်ခံမယ်လို့စစ်ကောင်စီကလည်းနေ့စဉ်လိုလိုကြေညာနေပါတယ်။ကျောင်းတွေမှာအထူးသဖြင့်နေကျောင်းတွေမှာဆရာဆရာမမလုံလောက်မှုတွေကြုံနေရတာကြောင့်လို့ဒေသခံတချို့ကပြောပါတယ်။ စီပလိပခဖြစ်နေတဲ့နေရာတွေသူဖြစ်တော်ဒီမြမပြီးအလဲပိုင်းစကိုင်းတိုင်းနဲ့တိုင်းနေမြေတချို့မှာတော့ကျောင်းတွေကိုပုံမှန်မဖွင့်နိုင်သေးပါဘူးခင်ဗျာ
ပလိပခဖြစ်နေတဲ့ဒေသတွေထဲမှာရှိနေတဲ့ကလေးငယ်တွေလုပ်ငန်းခွင်တွေကိုပို့ပြီးတော့မှရောက်လာနေတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာသမုတ်တရားများနေ့မှာညဉ့်ညမ်းမှုတွေကြောင့်ရေနေသရဝါတွေထိခိုက်မှုမရှိစေရေးတိုက်တွန်းထားတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်။နေ့စဉ်ဂျွန်လ၈ရက်နေ့ဟာကဘာသမုတ်တရားများနေ့ဖြစ်ပါတယ်။ပင်လယ်ရေပြင်ပို့ပြီးတော့မှမြင့်တက်လာမှုနဲ့ပုံမပူနွေးလာမှုတွေကိုရှော့ချဖို့နဲ့ပလတ်စတစ်ညဉ့်ညမ်းမှုတွေကြောင့်ရေနေသရဝါတွေထိခိုက်မှုမရှိစေဖို့နိုင်ငံတကာမှကြိုးပမ်းနေကြပါတယ်။မြန်မာမှာလည်းရေနေသရဝါတွေမျိုးတုံးပြက်ကွယ်မှုကနေကာကွယ်နိုင်မှုနဲ့ပင်လယ်ပြင်ထိခိုက်မှုတွေလျော့နေစေဖို့တတ်နိုင်သလောက်လှုပ်ဆောင်နေကြတာတွေရှိပါတယ်။ဒီအကြောင်းရန်ကုန်ကနေမေးမြန်းပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်
။ဂျွန်လ၈ရက်နေ့ကမ္ဘာသမုဒ္ဒရာများနေ့မှာမြန်မာ Ocean Project ကဒို့ပင်လယ်ဒို့အိမ်ဆိုတဲ့ကောင်းစဉ်နဲ့ပညာပေးကာတွန်းတစ်ခုကိုထုတ်ပါတယ်။ဒီကာတွန်းကအနဝါပင်လယ်ပြင်ကာကွယ်ခြင်းရဲ့တန်ဖိုးကိုနားလည်စေဖို့ရည်ရွယ်တယ်လို့မြန်မာ Ocean Project ကမတ်တန်နာကိုကြီးကပြောပါတယ်
။ဓမ္မရဲ့အမြင်ကတော့မြန်မာပြည်ပေါ်မှာကဟိုဒီပင်လယ်ရောပင်လယ်ရဲ့အကောင်တွေရောသူဘလောက်ပြည့်စုံဆုံးရှုံးတယ်ဘလောက်ဟိုရှားပါတယ်ဆိုတာပဲဖိပြောနေလို့မရဘူးလို့အမှတ်မြင်နေပေါ့နော်။ဘာလို့လူတွေကဒီအကောင်တွေဒီရဲ့ဟာရဲ့အကြောင်းဟို knowledge အရင်နည်းတယ် knowledge နဲ့တော့တတ်တော်တွေကိုချစ်တာနည်းတယ်ပေါ့နော်။ချစ်တာနည်းတော့ဒီ conservation အတွက်သူတိတ်ပြီးတော့ခဲမလုံးကြဘူးပေါ့နော
်။လက်ရှိမှာမြန်မာ Ocean Project အနေနဲ့ငါးဖန်သမားတွေနဲ့ပတ်သက်တဲ့စစ်တမ်းကောက်တာမျိုးတွေလုပ်နေတယ်လို့ပြောပါရယ်။ငါးဖန်သမားတွေအတွက်ပင်လယ်ပြင်မှာငါးဖန်ပိုက်တွေပျောက်တာမျိုးမဖြစ်အောင်နဲ့အမိုက်စွန့်ပစ်မှုတွေနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းလုပ်နေတယ်လို့မတ်တန်နာကိုကြီးက VOA ကိုပြောပါရယ်
။အမိုက်မပစ်နဲ့ဆိုပြီးတော့ဆိုင်းဘုတ်တက်လိုက်လို့လူတွေအမိုက်ပစ်တာရက်တာမှမဟုတ်ဘူး။ပင်လယ်ထဲမှာဘာဖြစ်လို့အမိုက်တွေရှိတာလဲ။ပင်လယ်ထဲမှာအမိုက်တွေရှိတယ်ဆိုတာပင်လယ်ထဲမှာပစ်စရာနေရာမရှိဘူး။လေတွေတစ်ခါတစ်ခါသွားရင်နှစ်လသုံးလကတော့ဘယ်နှမှမပစ်စရာမရှိဘူး။ကြဒါမျိုးတွေဟိုနားလည်မှာဟိုထောက်ပံ့လို့လွယ်မှာပေါ့နော်အခုဆိုအမတို့ဘယ်နှမဆောင်ပြီးတော့ပိုက်တွေကောက်ရင်ကောက်မလဲဘယ်နှမဆောင်ပြီးတော့ပစ္စည်းတွေတိမ့်ပေးရင်ကောက်မလဲဒါမျိုးတွေအမတို့နားလည်တော့ပိုစီစီးစင်းနဲ့ချိန်ကြတော့ပိုထိရောက်တာပေါ့နော
်မြန်မာပြည်သူတွေကပင်လယ်နဲ့ပင်လယ်တက်တော်ရရဲ့အကြောင်းတွေကိုသိရှိနားလည်မှုနည်းပါသေးတာကြောင့်ဒါရီနဲ့ပတ်သက်ပြီးပိုပဟုတုတရှိလာဖို့လိုအပ်တယ်လို့မတ်တန်နာကိုကြီးကပြောပါတယ်တကယ်တော့မြန်မာနိုင်ငံမှာပင်လယ်ကမ်းရိုးတန်းကိုမှီပြီးနေကြတဲ့လူမှုအတိုင်းဝိုင်းကြည်ကြည်မမရှိတာကြောင့်ပင်လယ်သမုဒ္ဒရာစောင့်ရှောက်ရေးနဲ့ပတ်သက်လို့အတိပိုလိုတယ်လို့မတ်တန်နာကိုကြီးကပြောပါတယ်
။မြန်မာပြည်မှာကပင်လယ်ကမ်းရိုးတန်းကိုမြှို့ပြီးတော့နေနေတဲ့ community အားလုံးတိမ်တန်းချီရှိတယ်။ဒီမြန်မာပြည်ပင်လယ်ပြတ်သွားရင်အရင်ဆုံးထိခိုက်မှာကသူတို့ရဲ့သာဝတ်ငင်ကြီးအရင်ထိခိုက်မှာပေါ့နော်။သူတို့တထေးတွေကတော့ရလက်ပတ်စံထုတ်ပြီးတော့တခြားလှုပ်လှုပ်လို့ရတယ်။ဒါပေမဲ့ဒီအောင်မြှို့ပြီးလုပ်နေတဲ့သူတွေကဟိုတင်းနေနိုင်ဆိုရိုးရပြေးလို့ရတယ်။ရခိုင်အားလူတွေဆိုပဲပြည့်ရမှန်းအဲ့လိုစီးရင်ညွန့်တဲ့ပြောပဲကြံသွားမှာပေါ့နော်ပါလို့
2022ခုနှစ်ကဘာသမုဒ္ဒရာများနေ့ဆောင်မှုက Revitalization Collective Action for the Ocean ပြည်လဲရှင်တန်ခြင်းသမုဒ္ဒရာအတွက်စူပေါင်းလှုပ်ဆောင်ခြင်းဖြစ်ပါတယ် Plastic ညဉ့်ညမ်းမှုတွေကြောင့်ရောခွင့်ပြုမှုစီးကျက်မှုမရှိပဲတရားမဝင်ငါးဖက်မှုတွေကြောင့်မှာ NOR ဇီဝမျိုးစုံမျိုးကွဲတွေဟာတကမ္ဘာလုံးမှာမျိုးတုံးမှုအန္တရာယ်နဲ့ရင်ဆိုင်နေရတာပါဒီလိုသမုဒ္ဒရာရဲ့အခက်အခဲအကျက်တဲတွေကြောင့်ကမ္ဘာကြီးဟာရာသီဥတုပြဿနာကိုပါရင်ဆိုင်နေရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ကမ္ဘာသမုဒ္ဒရာများနေ့အထိမ်းအမှတ်ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။နှစ်စဉ်သမုဒ္ဒရာတဲ့သို့ပလတ်စတစ်အမိုက်တန်ချိန်၈တန်းမှ၁၇တန်းခန့်စီးဆင်းနေပြီးဒီစီးဆင်းမှုကိုတိုက်ဖြတ်နိုင်ဖို့2022ခုနှစ်မတ်လကနိုင်ရိုဘီမြို့မှာကျင်းပတဲ့ပြစ်စမမြောက်အကျဉ်းကုလသမဂ္ဂပတ်ဝန်းကျင်ညီလာခံမှာပလတ်စတစ်ညီညွတ်မှုဆိုင်ရာသဘောတူညီချက်တရက်ကိုချမှတ်နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကမ္ဘာသမုဒ္ဒရာများနေ့ကို1992ခုနှစ်မှာ Rio de Janeiro မှာကျင်းပတဲ့ကမ္ဘာမြေထိပ်သီးအစည်းအဝေးမှာကုလသမဂ္ဂကပထမဆုံးအဆိုပြုခဲ့တာဖြစ်ပါတယ်။2002ခုနှစ်ကစတင်ပြီး World Asian Network ကို UNESCO ရဲ့ထောက်ပံ့မှုနဲ့ဂျွန်လ၈ရက်နေ့တိုင်းမှာသမုဒ္ဒရာဆိုင်ရာအသိပညာပေးပွဲလုပ်ခဲ့ကြပါတယ်2008ခုနှစ်ဒီဇင်ဘာလ5ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံကဂျွန်လ၈ရက်နေ့ကိုကမ္ဘာသမုဒ္ဒရာများနေ့အဖြစ်တရားဝင်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ရှင
်အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click cloud တစ်ချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပ
ါ။မင်္ဂလာညချမ်းပါတော်ရရှင်များရှင် VUE American တန်ခါနေ2022ခုနှစ်ဇွန်လ9ရက်ကြာသာပတေးညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ကချင်နယ်ကြားစောင့်တက်ထိမ့်ချုပ်တဲ့ပန်ဝါဒေသမှာမြေရှားတပ်ထုရိုင်းတွေကိုတရုတ်ကုမ္ပဏီတွေကစိတ်ကြိုက်ထုတ်ယူနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်။ကချင်ပြည်နယ်အရှေ့မြောက်ဘက်ချီပွေမြို့နယ်ပန်ဝါဒေသကမြေရှားတပ်ထုရိုင်းတန်းချင်းတသိန်း4000ကျော်ကို2019မေလက2021ဩဂုတ်လအထိတရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီးရင်အရာသိရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလ18ရက်နေ့ထုတ်ကချင် wave စာဆောင်မှာဖော်ပြပါတယ်။အမေရိကန်ဒေါ်လာ3100ကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးပြုရဲ့တဝက်ကျော်ဖြစ်နေပါလေ။မြေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံကချင်နယ်ကြားဆောင်တပ်တူကရယူပါတယ်။မြေရှားတပ်တူရင်ထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်။ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်းလူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါတယ်။မြန်မာအလုပ်သမားတို့ကိုရွှေငွေ4500သို့မဟုတ်ကျပ်ငွေ12သိန်းလကပေးတာမို့မြေရှားတပ်တူလုပ်ငန်းမှာအလုပ်လုပ်ချင်သူတွေများပါတယ်။မြေရှားလုပ်ငန်းမှာအလုပ်လုပ်ချင်သူတွေဟာခြေွေမြို့စစ်စင်းရေးဂိတ်မှာစောင့်ကြရာကြောင်းဇန်နဝါရီလ14ရက်နေ့ထုတ် Peace Monitor စာဆောင်မှာဖော်ပြပါတယ်။ပန်ဝါကိုတွားကျင်သူများတဲ့အတွက်တပတ်မှာ120သာခြေွေ၄မိုင်ဂိတ်ကတွားခွင့်ပြုပါတယ်
။ရေရှားတပ်တူရင်ထုတ်ယူတဲ့နေရာဟာစကုံတရင်ချုပ်ကန်တဲ့ကချင်နေကြားစောက်တပ်ရဲ့အထူးဒေသ1ဖြစ်ပါတယ်။ဆရာနာသိမိတဲ့နောက်ပိုင်းမှာရေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါတယ်။ရေရှားတပ်တူရိုင်းထုတ်ယူတဲ့အဆင့်တိုင်းမှာသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်။ပထမဦးစွာတောရှင်းရပြီးအနက်ပေ30ကျော်အထိကျင်းတူးရပါတယ်။နောက်ပိုင်းမှာတော့ကျင်းတဲ့ကိုအဆင့်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်။တပ်ပြူပြီးထွက်လာတဲ့နို့နှစ်ရောင်ရည်ကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ပါတယ်။ရေမစိတ်အောင်မိုးကဖြင့်ခင်းထားတဲ့တူလောင်ကန်မှာမြေရှားရည်အနယ်ထိုင်တဲ့အခါအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်။ချောက်သွားတဲ့အနယ်ဟာလေးလံတဲ့မြေရှားတပ်တူရိုင်းဖြစ်ပါတယ
်။စခုံတရင်ခေါင်းဆောင်နဲ့ကချင်မေကြားဆောင်တပ်ချုပ်ကိန်းနဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါတယ်။2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ခေါင်းကင်ဂျိုဒုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းကန်း100လောက်တွေ့နိုင်တယ်လို့လွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ်။ KAO ထိမ့်ချုပ်တဲ့မဲကြိုင်ရန်ဒေသမှာတော့မြေရှားရေသုံးလောင်းကန်တွေရှိတဲ့နေရာ၄နေရာကိုသာတွေ့ရတယ်လို့ဖော်ပြပါတယ်။မြေရှားတပ်တူရိုင်းကိုတရုတ်တွေစိတ်တန်းရထုတ်ယူနေတာတင်ရှားပါတယ်။အခုဆိုရင်ပန်ဝါမှာမြေရှားတူဖော်ဖို့နေရာကုန်ကန်ကြီးဖြစ်လာတဲ့အတွက်ချီပွေနဲ့ဆော့လော်ဘဲအထိမြေရှားလုပ်ကွက်တွေရောက်လာနိုင်လို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးစိတ်ပျိုးရေးမလုံနိုင်ပါဘူး။ဒေသခံတွေကစိုးရိမ်နေကြပါတယ်။
ပန်ဝါမြို့မှာကချင်နယ်ကြားစောက်တပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်။မေခမြေကမ်းပေါ်မှာတည်ရှိတဲ့ခြေဖွေမြို့ကနေမိုင်40လောက်ကွာဝေးပါတယ်။ဆောင်းရာသီမှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်။ကချင်မြို့နယ်စုဖြစ်တဲ့လာချိတ်လော်ဝငော့ချမ်းနဲ့လီစုအများဆုံးနေထိုင်တဲ့တောင်ပေါ်မြို့လေးဖြစ်ပါတယ်။ယူနန်ပြည်နယ်ခြေဖွေမြို့နယ်ဝိုင်းမော်မြို့နယ်တွေနဲ့ပန်ဝါဟာထိစပ်နေပါတယ်။နေကြားသောတက်13931ဟာခြေဖွေမြို့အရှိဘက်ဝေါ်ချုံးဒေသဖိမော်ကျေးရွာအနီးမှာစခန်းချပါတယ်။ပန်ဝါဒေသလှပြည်ကျေးရွာအနီးမှာ13932နေကြားသောတက်ရှိပြီးခြေဖွေမြို့နယ်ကံပိုက်တိဒေသကံခွန်းကျေးရွာအနီးမှာတက်အမှတ် 1333အခြေစိုက်ပါတယ်စကုံတည်ရင်နဲ့သူ့မိသားစုဝင်တွေတည်ထောင်တဲ့တပ်တုတွင်လုပ်ငန်းတွေကပဲမြေရှားတပ်တုလုပ်ငန်းကိုလဝဲကြီးအုပ်ထားပါတယ
်လွန်ခဲ့တဲ့35နှစ်ကတရုတ်ပြည်မှာဈေးကွက်စနစ်စတင်ခြင်း30ကကမ္ဘာစီးပွားရေးမှာမြေရှားတပ်တုကအလွန်အရေးပါလာလိမ့်မယ်လို့ကောင်းဆောင်ကြီးဒန်ရှော်ပင်ကပြောမှုပါတယ်အခုတော့ခင်မီစစ်သုံးတဲ့အရာသုံးပစ္စည်းထုတ်လို့ရမှာမြေရှားတပ်တုဟာမပါရင်မဖြစ်တဲ့အခြေအနေကိုရောက်လာပါတယ်ဒါပေမဲ့မြေရှားတပ်တုရင်ထုတ်လို့ရမှာသဘောဝပိုက်ဝန်းကျင်ပျက်စီးတဲ့အတွက်2010ပြည့်လွန်နှစ်တွေမှာတရုတ်အစိုးရကစီကန်နီလန်းတွေတင်းကျပ်လာပါတယ်တရုတ်နိုင်ငံရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တုလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရင်းမြင်းရင်းများမှုကိုသတ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း 9,500 ကျော်ကုန်ကြလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းပါတယ်စစ်ကောင်စီအာဏာမသိမ်းမီ2020မှာကချင်ပြည်နယ်ကမြေရှားတပ်တုတန်းချင်း 35,000 ကျော်ကိုတင်သွင်းတယ်လို့တရုတ်အကောက်ခွန်စီရင်မှာတွေ့ရကြောင်းမေလ4ရက်နေ့ထုတ် Asia Times မှာမနေ့ကဖော်ပြပါတယ်တရုတ်ပြည်ကိုတင်သွင်းတဲ့မြေရှားတပ်တုအကောက်ခွန်မှတ်တမ်းမှာမြန်မာပြည်ကတင်သွင်းတဲ့ပမာဏက90ရာခိုင်နှုန်းကအများဆုံးပါမလေးရှားက18ရာခိုင်နှုန်းဗီယက်နမ်က9ရာခိုင်နှုန်းတင်သွင်းပါတယ်ကမ္ဘာထုတ်လုပ်မှုမှာ40ရာခိုင်နှုန်းကမြန်မာပြည်ကဖြစ်ပေမဲ့သဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတိုင်းအတာကိုမသိနိုင်သေးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ကချင်နယ်ကြားဆောင်တဲ့ထိန်းချုပ်တဲ့ပန်ဝါဒေသမှာမြေရှားတပ်ထူရိုင်းတွေကိုတရုတ်ကုမ္ပဏီတွေကစိတ်ကြိုက်ထုတ်ယူနေတဲ့အကြောင်းဥအောင်ခင်ကမြမရေးသုံးသက်ချက်မှတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်းခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ Monkey Pox မြောက်ကြောက်ယောဂအကြောင်းကိုပြောပြထားပါတယ်။အရင်တုန်းကတော့အာဖရိကမှာပဲတွေ့ရလေရှိတဲ့မြောက်ကြောက်ယောဂဟာအခုအရင်တုန်းကမဖြစ်ခဲ့ဘူးတဲ့နိုင်ငံတချို့မှာစပြီးတော့ပြန့်နှံ့လာနေပါပြီ။နောက်ပြီးတော့အဲ့ဒီပိုးတွေ့တဲ့သူကလည်းတဖြည်းဖြည်းနဲ့မှများလာတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ဒီယောဂရဲ့ကူးစက်မှုနဲ့ပြင်းထန်မှုကတိတ်ပြီးတော့မရှိသေးတာကြောင့်စိုးရိမ်စရာတော့မလိုသေးဘူးလို့ကူးစက်ယောဂကျွမ်းကျင်သူတွေကပြောပါတယ်။ဒီကြောင့်နယူးယောက်မြို့ကဆေးရုံညွှန်ကြားရေးမှူးကူးစက်ယောဂအထုကူဒေါက်တာဇေယျာတက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါတယ်။
โอเคดาราเสียตักเนี่ยตนรุดี Monkey Fox โลขอได้เหมี่ยวจอกโยคะยุติยะผู้สัตว์หมู่นี่ตะตงเลียနိုင်ငံတကာမှာရှိလာတဲ့အနေအထားမှာဒီအခုနောက်ဆုံးမှာပေါ့เนาะဘယ်လောက်ထိစုံရတဲ့အနေအထားရှိပြီးရောမြန်မာနိုင်ငံအတွက်ရောဘယ်လိုစုံရမှုအနေအထားရှိလဲဆိုတာကိုအဓိကဆွေးနွေးมาဆိုတော့အရေးကြီးဆုံးဆိုရင်ဆရာကြီးဘာကနေစပြီးလဲရှင်းပြခြင်းပဲ
ဒီ Monkey Fox ဆိုတုံးတာပေါ့เนาะဆိုမြောက်တွေမှာဖြစ်တဲ့ကြောက်ယောဂပေါ့လေအဓိကတော့အဲ့ယောဂပုံမှန်အားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဈေးပညာစကားလုံးရပြောရင်တော့ zoonotic disease လို့ခေါ်တာပေါ့နော်ဟိုလူကနေသူကိုကူးတာအရန်ရှာပါလေတိရစ္ဆာန်နေတစ်ဆင့်လူကိုကူးတာပါလို့ဆိုပြီးတော့သတ်မှတ်တဲ့ disease တစ်ခုပေါ့ဆိုတော့ဒီယောဂကဘယ်လောက်ကြာကြာလေးကရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တိုင်းပြောရင်တော့အေးချာကြီးတော့မသိဘူးရဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1950ကျော်ပါဝင်ခြင်းနဲ့ပြူပါတယ်ဆိုတော့သူကနေစသတိထားမိတာကနေစပြီး90ကျော်မှာသူတို့စပြီးတော့ဒီဟာကဒီ small pox ဆိုပြီးတော့တွေ့တယ
်မြန်မာလိုဆိုတော့ကြောက်ယောဂါပေါ့ဆရာနော
်ကြောက်ယောဂါပေါ့နော်မြောက်တီထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လေဆိုတော့တကယ်တော့သူကမြောက်တီထဲမှာတော့ဖြစ်ချင်ဖြစ်နေပါလားကျွန်တော်တို့ကဒီမြောက်တီသွားကြည့်နေမှာမဟုတ်တာလေဆိုတော့ဒီလိုအခုလေးတွေပေါက်မယ်ရေကြီးမှုလေးတွေပေါက်မယ်ပြီးတော့လို့ရှိရင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်ဆိုတော့ဘယ်မှာပဲသူကတွေ့ရတာလဲဆိုတော့အဓိကအားဖြင့်ဆိုလို့ရှိရင်အာဖရိကတိုက်ဘာလို့ပြင်းတော့ဒီကွန်ဂိုတို့နိုင်ဂျီးရီးယားတို့ဒီလိုဟာမျိုးတွေမှာသူတို့ကစပြီးတော့တွေ့ရတာ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးအဲ့ဒီမှာကူးစက်ခဲ့တာကိုတွေ့ရရလဲဆရာကြီ
းအဓိကသဘောကတော့ zoonotic body ဆိုတော့ဒီတိရိစ္ဆာန်မှာဖြစ်တဲ့ယောဂါကကျွန်တော်တို့လူတွေကဒီတိရိစ္ဆာန်ကိုသွားပြီးတော့သွားထိလိုက်တယ်ဒါမှမဟုတ်လို့ရှိရင်တိရိစ္ဆာန်လူတွေကိုကိုက်လိုက်တယ်ဒါမှမဟုတ်လို့ရှိရင်ကုတ်လိုက်တယ်ဟိုဒါမှမဟုတ်လို့ရှိရင်တိရိစ္ဆာန်ကဒီလိုကိုယ်ပေါ်မှာအဖူတွေပေါက်ပြီးတော့အဖူတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေကလူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့မွေရခင်တို့ဘောင်းအောင်စုတို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့ဆော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကသွားပြန်ပြီးတော့ ကိုယ်ပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးမှာဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေရမှာတစ်ဆင့်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလုံငယ်တဲ့နှစ်ပေါင်းမြောက်များစွာတည်းကတွေးခဲ့ပြီမြင်လေတတိဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေဘာဖြစ်လို့လဲဆိုတော့လူကနေတစ်ဆင့်သူကူးခြင်းဆိုတာအရန်ကိုနေတယ်လို့သတ်မှတ်ထားတာပေါ့
ဟုတ်ကဲ့ဆရာအစာပိုင်းအခုတို့ဒီတိရစ္ဆာန်ကကူးဆက်ပေးမယ်နောက်ပိုင်းမှာလူလူချင်းကူးဆက်နိုင်တာမျိုးရော
ချို့လူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလည်းဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလားဟုတ်ပါတယ်အဲဒီဆက်ဆာချင်းတုန်းကမာယွန်းစွာသော information တခုကဒီ wet market မှာရှိတဲ့ animal တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲ့ဒီ theory မှားပါတယ်ဆိုတဲ့ဟာကိုလာပိုင်းရက်ပိုင်းအတွင်းမှာစက်တိုက် case ကပြလာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း450လောက်ထဲကသိနေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လေအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလီရှင်တွေလက်မှာအရေကြီးမှုတွေရှိတယ်အရေကြီးမှုတွေကပေါက်တယ်အဲ့လူကိုသွားပြီးတော့ထိလိုက်လို့ကူးနိုင်တာဆိုတော့ဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဓာတ်ရိုက်ထိသွေးမှုမရှိဘဲနဲ့တော့အခုပါဘူးနောက်တစ်ခုကအကြောက်အဆုံးဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့အချက်ကလေတွေကနေတစ်ဆင့်တော့လုံးဝမကူပါဘူးကိုရိုနာတို့ဒီဖလူပေါ့နော်ဒီယာဒီတုပ်ကွေးတို့ကလေတွေကနေတစ်ဆင့်ကူတာဆိုတော့ဒါတွေနဲ့တော့အရန်ကြီးကိုရှားပါတယ်ဆိုတော့ဒီယောဂါကအသစ်ယောဂါဖုတ်တဲ့အတွက်ကြောင့်ငကိုတွေကတော့ကျွန်တော်နားလည်ပြီးသားပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့တာတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီတရိတ်ဆန်တွေနဲ့ထွေးထွေးမှုတွေရှိတယ်ပြန်လာတယ်အဲ့ချင်းကြတော့ဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မို့ monkey pox ကအရင်တုန်းကတော့ Central Africa လိုပါမျိုး Congo လို Nigeria လို့ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုရင်မရှိသလောက်ရှားတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီနောက်ဆုံး America ပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ US မှာလည်း case တွေရှိပါတယ်ဒါပေမဲ့ 10 ခန်းအထင်ပါတယ် England မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့လေအဲ့ဒီလူတွေကိုပြန်ပြီးတော့သူတို့စီစစ်လိုက်တဲ့အခါမှာတချို့သောလူတို့လူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်ဒူနီးသူသွားပဲ England မှာဖြစ်တဲ့ case တွေမှာလည်း Africa ကနေအဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂါတခုတော့မဟုတ်ပါဘူးဒါပေမဲ့လည်းဦးလက်ရှိ case လေးတွေနေနေလေးညားလာတယ်ပေါ့လေအတူတူအင်္ဂလန်မှာဆိုလို့ရှိရင်ဒီနိုင်ဂျီးရီးယားပြန်လာတဲ့လူသူ့နဲ့အတူတူတော်တော် 6 case တွေ့ရတယ်ပေါ့နော်အဲ့ဒီတစ်ပတ်အတွင်းမှာဆိုတော့ဒီလူကနေစစ်တစားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနေနေတော့ concern ဖြစ်ပါတယ် US မှာတော့နောက်ထပ်တွေ့ရှိသော case ကသူတို့ blood test ကိုထောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပို blood test မှာ exposure ရှိတယ်ဆိုတာတွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့so far ကျွန်တော်တွေ့တဲ့လူတွေမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတော့မရှိသေးပါဘူး။ဒါကြောင့်လည်းဆိုဒီယောဂါတွေကတော့သူတို့ကသုံးတာတော့ case fatality rate လို့သုံးတာပေါ့လေ။သူက400ခန့်သုံးနေ400ခန့်အောက်ပါဝင်ချက်တော့ရှိတယ်လို့သုံးတာပေါ့လေ။ small pox ဆိုလို့ခေါ်တဲ့ကြောက်ကြီးယောဂါကတော့30ရာခိုင်နှုန်းလောက်အထိရှိတာပေါ့။ chicken pox ဆိုတဲ့ရေကြောက်လူယောဂါကတော့40-30ကြားတဲ့လောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပုံမှန်နိုင်ငံမှာတော်တော်များများတွေ့ပူးနေကြတာပဲလေ။ကျွန်တော်လည်းပြစ်ပူပါတယ်ငယ်ငယ်တုန်းကပေါ့နော်။ဒါမဲ့ဒီနိုင်ငံမှာတော့ကြီးကြောက်ဆိုတော့တော်တော်လေးတော့ရှားတယ်ပေါ့ဆိုဒီနိုင်ငံမှာတော့ vaccine ရှိတဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေအထားမှာတော့ဒီပူဆက်မှုနှုန်းရောပြင်ထန်မှုအနေအထားကရောတိတိတသာစိုးရင်ရတဲ့အနေအထားမရှိသေးဘူးလို့တော့ရေဘူးရခြုံပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လည်းမရှိသေးတဲ့အနေအထားရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတကြကိုသူတို့ပြောထားပါတယ်တိတိတသာကြီးကို guideline ထွက်လာတယ်မေလထဲမှာပဲပေါ့လေဒီတစ်ခေါက်ကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီ monkey pox စီအရန်ကို very mild ပါယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူဟာသူဘာဆေးမှမသုံးမင်းနဲ့ပျောက်တဲ့ယောဂပါ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
မ
Monkey Pox မြောက်ကျောက်ရောဂါအကြောင်းကိုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတဲ့ကျန်းမာရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသတွေကနောက်ဆုံးရအဖြစ်ပြက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ Fever Wine တော်သားတွေကတင်ဆက်ပေးထားပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်မှာစစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်နေကြာဆောင်တက်နဲ့စစ်ကောင်စီတပ်တို့ကတွားရောက်တွေ့ဆုံပြောဆိုခဲ့ပါတယ်။ကယားကရင်ပြည်နယ်မိုးပြဲမြို့တိုက်ပွဲအတွင်းမှာတော့အမျိုးသမီး2ယောက်ထိမှန်သေဆုံးပြီးတော့2ယောက်ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့စစ်ကောင်စီအဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမှာရင်တရင်တွေကိုစိုက်မုန်းတဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြရီမြို့တောင်ဖက်မှာတိမ်းရှောင်နေတဲ့စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်နေချားဆောင်တပ် PGF အထွေထွေအတွင်းရေးမှူးဘုံမှူးကြီးစောချစ်တူဦးဆောင်ပြီး DKPA နဲ့စစ်ကောင်စီတပ်တို့ကဇွန်လ9ရက်နေ့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်တွေ့ဆုံနေပါတယ်။စစ်ရှောင်တွေကိုနေရပြန်လာခိုင်းပြီးစိုက်ပျိုးရေးလုပ်ငန်းတွေပြန်လုပ်ဖို့နဲ့စာတင်ကျောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီတပ် PGF နဲ့ DKPA တို့ကတွေ့ဆုံပွဲမှာတိုက်တွန်းပြောဆိုတာရှိပေမဲ့လည်းကျေးရွာတွေထဲမှာစစ်တပ်တွေပြန်မရုတ်သိမ်းမချင်းရွာပြမနေရဘူးလို့လည်းစစ်ရှောင်တွေကတင်ပြတာရှိပါတယ်။လက်ရှိအချိန်မှာအဲ့ဒီဒေသကဖလူလီဖလူကြီးမင်းလက်ပံမဲထော်တလေးနဲ့ပဟိကလော်ရွာတွေကဒေသခံတွေပြန်လာလို့ရတဲ့အနေအထားမှာရှိနေပြီးလေးကေကော်နဲ့တီမေဝါခီရွာတွေကတော့နှစ်ဖက်တန်းရှိနေသေးတာကြောင့်ထိတွေ့မှုဖြစ်နိုင်တဲ့အနေအထားမှာရှိနေသေးတယ်ဆိုပြီးတင်ငန်းညီနောင်တပ်ကပြူဟာမူတူကအဲ့ဒီတွေ့ဆုံပွဲမှာပြောဆိုသွားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာစစ်ကောင်စီ BGF နဲ့ DKPA တို့ကလုံခြုံရေးအင်အား300ကျော်နဲ့တက်ရောက်တာဖြစ်ပြီးဒေသခံစစ်ရှောင်တွေဘက်ကအယောက်100ခန့်တက်ရောက်ခဲ့ပါတယ်
။ကယားပြည်နယ်လွယ်ကော်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဂရီနီဒေသခံကကော်ရီပူပေါင်းတပ်ဖွဲ့တို့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အထက်ညောင်ဝိုင်းရက်ကွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီး2ယောက်ထိမှန်ဒေဆုံးပြီး2ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စွန်လ9ရက်နေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကရောဂရီနီဒေသခံကကော်ရီပူပေါင်းတပ်ဘက်ကပါထိခိုက်မှုတွေရှိခဲ့တယ်လို့မိုးပြဲမြို့ PDF တပ်ရင်းနှစ်ကတည်င်းထုတ်ပြန်ထားပါတယ်။မိုးပြဲမြို့ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကလည်းစစ်တဲ့အတွက်ဒေသခံတွေကုံစစ်ပေးမရှောင်နိုင်ပဲဘုံကြီးကျောင်းတွေမှာပိတ်မိနေသူတွေလည်းရှိနေတယ်လို့ KNDF တာဝန်ရှိသူတယောက်ကပြောပါတယ်။ဂရီနီလူမှုအတင်းဖွဲ့များကွန်ရက် KCSN ကစွန်လ10ရက်နေ့မှာထုတ်ပြန်လိုက်တဲ့စီရင်ရာကယားပြည်နယ်အတွင်းမေလ23ရက်နေ့ကနေစွန်လ9ရက်နေ့ထိနှစ်ပတ်အတွင်းလက်နက်ကြီးကျောင်းတည်ဆုံတူ2ယောက်ထိခိုက်ဒဏ်ရာရရှိသူ4ယောက်နဲ့စစ်ကောင်စီရဲ့တပ်ဖြတ်ချင်းခံရသူ2ယောက်ရှိနေတယ်လို့ဆိုပါတယ်
မွန်အမျိုးသားပညာရေးဌာနလက်အောက်ရှိမွန်အမျိုးသားအထက်တန်းကျောင်းစီကိုအစိုးရအခြေခံပညာကျောင်းသားတွေအရေးအတွက်များစွာပြောင်းရွှေ့လာကြတဲ့အတွက်ယခင်နှစ်ထပ်ကျောင်းသားဦးရေနစပူတိုးလာပြီးစာတင်ကြားဆောင်နားနေဆောင်နဲ့စားတောက်ရေးအပဝဲနေရာမလုံလောက်မှုပြဿနာဖြစ်ပေါ်နေပါတယ်။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်အတွင်းမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရှိဝင်းကဘာမွန်အမျိုးသားအထက်တန်းကျောင်းမှာဒေသခံကျောင်းသားတွေတမကရေတံပြူစရက်မှုတုံကော့ဂရိတ်နဲ့ကြိုက်မယောကကြောင်းပြောင်းလာပြီးလာရောက်အနံ့ကြတယ်လို့အဆိုပါအထက်တန်းကျောင်းအုပ်ဆရာကြီးကပြောပါရယ်အလားတူရေမြို့နယ်အန်တင်ကြီးွာနဲ့ရေကျောင်းပြားဒေသညီစားစခန်းအထက်တန်းကျောင်းမှာလဲကျောင်းသားဥယေပုံမှုများပြားလာတဲ့အတွက်နေရာထိုင်ခင်းအခက်အခဲရှိနေတယ်လို့သိရပါရယ် MNEC လက်အောက်မှာအထက်တန်းလွန်postan ကျောင်းနဲ့မွန်အမျိုးသားအထက်တန်းကျောင်း140နီးပါးကျောင်းသားဥယျာဉ်2000ခန့်နဲ့ပညာရေးဝန်ထမ်း800ဝန်းကျင်ရှိပါတယ
်ရခိုင်ပြည်ကမူလတန်းကျောင်းသားကျောင်းသူ3သိန်းကျော်ကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပြီဖြစ်တယ်လို့ပြည်내ကျောင်းမရေးဌာနကသိရပါတယ် အခုထိုးပေးနေတဲ့ဆေးကတရုတ်နိုင်ငံထုတ်စီနိုဖာမ်အမျိုးအစားဖြစ်ပြီးအသက်9နှစ်ကနေ12နှစ်ကျောင်းသူကျောင်းသား1000ကျော်ကိုအခုရက်ပိုင်းတွင်စတင်ထိုးပေးနေပြီးနောက်ထပ်လည်းကျောင်းသားကျောင်းသူ3,600ကျော်ကိုထပ်ထိုးပေးသွားမှာဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်အခုထိုးပေးနေတဲ့ဆေးအမျိုးအစားကိုအသက်9နှစ်အထက်ကလေးတွေကိုထိုးပေးနိုင်တယ်လို့မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကိမှုဌာန FDA ကခွင့်ပြုထားတာဖြစ်ပါတယ်အလားတူမြန်မာနိုင်ငံထုတ်မြန်သောဖာမ်ကာကွယ်ဆေးအမျိုးအစားကိုလည်းရခိုင်ပြည်ကအသက်15နှစ်နဲ့18နှစ်ကျောင်းသားကျောင်းသူ4,900ကျော်ကိုထိုးပေးထားပြီးဖြစ်တယ်လို့သိရပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာဂျေးလက်ဒေသခံရွာသားတွေကနေတအိမ်ကိုစံတပီငွေကျပ်3,000နဲ့တတားတစ်အတွက်တရွာကို20ဦးလူဦးရေစည်ရင်ပေးပို့ပေးဖို့ပအိုးမျိုးနာဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်မေလလေကလေးကကောက်ခံလာတာဖြစ်ပြီးဇွန်လကုန်မှာစီဆိုင်ဟိုပုံးပင်လောင်မြို့နယ်ထဲကစစ်ဆိုခံရရွာတွေအလုံးစီရင်အပြီးပေးပို့ဖို့လဲထပ်မံစင့်ဆိုထားတယ်လို့စီဆိုင်ဒေသခံရွာသားတွေကပြောပါရယ်ကိုပြစ်ကြောင့်နဲ့ဆက်အနာသိမ်းမှုကြောင့်စီးပွားရေးကျဆင်းမှုတန်ခံနေရတဲ့ရွာသားတွေဖို့ငွေကြေးနဲ့စံတွေကောက်ခံမှုတွေကိုရှော့ပေါ့ပေးဖို့နဲ့မိသားစုဝိုင်းရေးဖြည့်ရှင်းနိုင်ရေးတတတဲ့ကောက်ခံမှုတွေရှော့ပေါ့ကင်းလို့ပေးဖို့ဒေသခံတွေတောင်းဆိုပေမဲ့မရခဲ့ဘူးလို့လည်းစီဆိုင်ဒေသခံတွေကပြောပါရယ်တတတဲ့ကောက်မဲ့စင့်ဆိုမှုကြောင့်ဒေသတွင်းနေလူငယ်တွေဟာတခြားဒေသကိုတင်းရှောင်ပြီးဝန်ရည်အတွက်အလွတ်လွတ်ကြတာလည်းအများပြားရှိနေပြီလို့သိရပါဗ
ျ။အခုတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။စစ်ကောင်စီအဖွဲ့နဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP တို့အကြားနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေမှာကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်သတ်မှတ်ပေးဖို့ဝါဘက်ကတောင်းဆိုထားပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
။စစ်ကောင်စီပေးမယ်ဆိုတဲ့ဝါပြည်နယ်မှာလက်ရှိဝါမျိုးသားတွေရရှိထားတဲ့အခွင့်အရေးထက်ကိုများစွာနှိတ်ကြနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတူဖြစ်သူဦးဖေတန်းကပြောပါတယ်
။ဆိုတော့ဒီအစီအစဉ်ရပေးမယ်ပြည်နယ်ဆိုတဲ့အစီအစဉ်ကအခုဝါတွေရထားတဲ့အခွင့်အရေးထက်အများကြီးနှိတ်ကြမှာဖြစ်ပါတယ်။အဲဆိုတော့သူတို့အခုရတာလေဟာလားကိုစာပေကိုငွေတန်းကအခုဟိုဒီဌာနဆိုင်ရာတွေပေါ့အကုန်လုံးသူ့အောက်မှာရှိပြီးတော့နောက်ဆုံးလက်နဲ့တောင်မှထုတ်နိုင်တဲ့အခြေအနေမျိုးကိုပိုင်တတ်မလို့အင်အားကြီးတွေတတ်မလို့သူထူထောင်ထားနိုင်တဲ့အခြေအနေမျိုးဟိုဒါကတော့ဒီဘက်အစီအစဉ်ခွင့်ပြုမဲ့ Federal ထဲမှာ Federal Smith မှာဒီလောက်ထိအစီအစဉ်မရနိုင်ဘူးပေါ့
နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံခြားရေးရာကလွယ်ပြီးဝပြည်သွေးစည်းညွန့်ညိတ်ရေးတတ်မတော် UWSA ကိုကိုပိုင်အောက်ချုပ်ခွေရပြည်내တတ်မှတ်ပေးဖို့တောင်းဆိုတာကိုမူအဖြစ်သဘောတူတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဆောင်မင်းထွန်းကဇွန်လ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
ကျွန်တော်တို့အနေနဲ့ကဒီဝကိစ္စနဲ့ပတ်သက်လာပြီးရင်မူဝါဒအားဖြင့်ကကျွန်တော်တို့ကတောင်းဆိုတဲ့ဟာပေါ့နော်ခုလိုပုံစံမျိုးဓာတ်แท้ညင်းတဲ့ပုံစံမျိုးပေါ့เนาะပေးနိုင်ဖို့အတွက်ရေဘူဝမူဝါဒအားဖြင့်ကရှိပြီးဖြစ်ပါတယ်အဲအဲ့တကူတည်းမှမဟုတ်ပါဘူးကြံတဲ့ပြည်နယ်နဲ့တိုင်းနယ်မှာလဲကြံတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာလဲယခုထက်ပုံမူပြီးကြဆောင်ရွက်ခွင့်ပေါ့เนาะဆောင်ရွက်ခွင့်ပြခန်းခွင့်တွေကိုပေးဖို့အတွက်မူဝါဒအားဖြင့်ကျွန်တော်တို့ဒါသဘောတူညီပြီးဖြစ်ပါတယ
်လက်ရှိမှာ UWSA ဝါတပ်ဖွဲ့ဟာပန်းခမ်းမျိုးကိုဌာနချုပ်မျိုးတော်အဖြစ်သတ်မှတ်လို့တရားရေးပညာရေးအုပ်ချုပ်ရေးအခွန်ဌာနလုံးချောင်ရေးဌာနပါဝင်ဌာနဆိုင်ရာတွေကိုဖွဲ့စည်းထားရှိပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအရရှမ်းပြည်နယ်ရှိဟိုပန်းမိုင်းမော်ပန်းဝိုင်နှစ်ဖန်းမက်မန်းနဲ့ပန်းခမ်းမြို့နယ်6ခုကိုခရိုင်နှစ်ခုဖွဲ့ပြီးဝကိုပိုင်အောက်ချုပ်ခွေရဒေတာဖြစ်သတ်မှတ်ပေးထားပါတယ
်ဆက်ပြီးတော့ Greeny စစ်ပေးရှောင်တွေစားနဲ့ရိတ်ခါပြက်လက်မှုတွေရှိလာနိုင်ပြီးအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကကူညီပေးကြဖို့ဂရီနီလူမှုအသင်းအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးပါမယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဂရီနီစစ်ပေးရှောင်တွေရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အစာရေစာငတ်မှုခေါင်းပေါင်းမှုပြဿနာကိုအမြန်ဆုံးမကူညီပေးနိုင်ရင်စစ်ပေးရှောင်တည်ဆုံးမှုတွေပိုပြီးတော့များလာနိုင်တယ်လို့ဂရီနီလူအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာကိုပညာကပြောပါတယ်
ကျွန်တော်တို့လူထုရဲ့အချင်းကြီးဟိုအငတ်ပြီးအချင်းကြီးဒီပထမဒီအသွေးလေးအာကျွန်တော်တို့ကဆောင်ရည်အချင်းကြီးတည်ဆုံးနိုင်တယ်အဲ့ဒီဟာကိုကျွန်တော်မကူညီနိုင်ဘူးဆိုတော့ကျွန်တော်တို့ကတော်တော်ရတာကနိုင်ငံသား Pacific Region ဖြစ်စေဒါကျွန်တော်တို့ GDP နဲ့လူပြည်နယ်ရဲ့အတက်ဆုစိန်ဟိုတည်ဆုံးမှုကို ကျွန်တော်လက်တစ်ခံရတယ်ပေါ့ဟောက်ရတယ်တည်လာဖို့အဖေအမျိုးရောက်တယ်လို့ပဲကျွန်တော်တော့အဲ့ဒီပြန်လာနေပဲကျွန်တော်ပြတ်ကျွန်တော်တော့
မေလ30ရက်နေ့ကလုတ်ခဲ့တဲ့ကယားဂရနီပြည်နယ်ဂရနီဒေသရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲသတင်းစာရှင်းလင်းပွဲမှာဂရနီလူမှုအသင်းဖွဲ့တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်လက်ရှိမှာတော့စစ်ဘေးရှောင်တွေကိုနိုင်ငံတကာကိုရောက်နေတဲ့ဂရနီပြည်သူတွေပြည်တွင်းပြည်ပကတခြားတိုင်းသားလူမျိုးတွေအဖွဲ့အစည်းတွေလူမှုကူညီရေးအဖွဲ့အစည်း INGO တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနတို့ကကူညီပံ့ပိုးမှုတွေရှိနေကြပေမဲ့လည်းအကူအညီတွေအများကြီးလိုနေသေးတယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးဆက်ဆက်ဆောင်ရွက်မှုအဖွဲ့ဂရနီကပြောရေးဆိုခွင့်ရှိသူမော်တဲမာကပြောပါတယ်
ဒီအခုညနေနေရာကတော့အားတော့နော်အများဆုံးကဒီကိုယ်ရည်ပြည့်စုံတဲ့လူတွေတကယ်တော့တောင်းတဲ့ဟိုရောက်သွားတဲ့လူတွေပေါ့နော်ဒီရရကိုယ်ပြန်နေတဲ့လူကတို့တော်တဲ့ဖြစ်ခဲ့ဖြစ်ပါတယ်ပေါ့နော်
စစ်အာဏာသိမ်းပြီးနောက်ဂရနီဒေသအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ねစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ဘေးရှောင်လူဦးရေ2သိန်းကျော်ရှိနေတယ်လို့ဂရနီလူမှုအသင်းဖွဲ့များကွန်ရက် KCSN ကပြောပါတယ်လက်ရှိမှာစစ်ဘေးရှောင်တွေအတွက်စားနပ်ရိက္ခာလိုအပ်မှုအပြင်နေထိုင်ဖို့အမိုးကာတွေနဲ့ဆေးဝါးအကူအညီတွေလည်းများစွာလိုအပ်နေတယ်လို့ဆိုကြပါတယ်ရှင်ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်မှာတိမ်းရှောင်နေတဲ့စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်နေချားဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်တွေ့ဆုံပြောဆိုခဲ့ပေမဲ့တပ်မရုပ်တိမ်းနေတဲ့အတွက်စစ်ရှောင်တွေကနေရပြန်ဖို့အစိုးရနေကြပါတယ်။ကရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့မိုးပြဲမြို့ညောင်ဝိုင်းရက်ွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးနှစ်ယောက်ထိမှန်သေဆုံးပြီးနှစ်ယောက်ထပ်မနှဲလဲထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ချာမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တစ်လှည့်ပြောပြပေးပါရှင်မြန်မာနိုင်ငံအတွက်အာဆီယံကလူသားချင်းစာနာတဲ့အကူအညီတွေပေးတဲ့အဖွဲ့တွေမှာနိုင်ငံတကာတက်ချင်ဒီအဖွဲ့ ICRC ကိုလည်းထည့်တင်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောကြားလိုက်ပါတယ်မလေးရှားမှာ ICRC လုပ်ငန်းတွေအနည်း90ပြည့်ထိမ့်မှတ်ပြောတဲ့မင်ကွန်းနဲ့မှာမလေးရှားနိုင်ငံသားရေးဝန်ကြီးကအခုလိုပြောခဲ့တဲ့အကြောင်းကိုမလေးမေးလ်သတင်းကဖော်ပြပါတယ်။တဘာဝဘေးဒဏ်ခံနေရသူတွေကိုအကူအညီပေးတဲ့နေရာမှာ ASEAN ရဲ့ AHA ကူညီထောက်ပံ့ရေးညှိနှိုင်းရေးစင်တာကအတွေ့အကြုံရှိပေမဲ့မြန်မာနိုင်ငံလိုလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နေရာမျိုးအကူအညီပေးပို့ဆောင်ဖို့အတွက်အတွေ့အကြုံမရှိဘူးလို့သူကမင်ကွန်းနဲ့မှာပြောကြားခဲ့တာပါ။စင်ကာပူမှာနှစ်ဖက်ကျင်းပမဲ့ Shangri-La Dialogue ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံရဲ့အခြေအနေအကြောင်းဆွေးနွေးမဲ့အထူးအစီအစဉ်ပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဆိုင်ဖူတင်ကပြောပါတယ်မြန်မာနိုင်ငံရှေ့ဆက်ဖို့နီလန်ရှာရီဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ကျရင်ပြုလုပ်မဲ့အထူးဆွေးနွေးပွဲမှာမလေးရှားနိုင်ငံသားရေးဝန်ကြီး American နိုင်ငံသားရေးဌာနအကြံပေး Derek Shu Lee တို့ပါဝင်ဆွေးနွေးကြမယ်အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတမန်ဒေါက်တာနိုလင်းဟေဇာကလည်းအာဆီယံဘုံသဘောတူညီချက်5ရဲ့အကောင့်ထဲပေါ်ရေးကိစ္စတွေပါဝင်ဆွေးနွေးမယ်လို့ပြောပါတယ်ရှင်ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုနေမှုတွေကိုရှော့ပေါ့ပေးလိုက်ပါပြီဆေးချောက်ကိုဆေးဝါးအဖြစ်နဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်တာပါဒါပေမဲ့အခုခွင့်ပြုချက်ကဆေးဝါးအဖြစ်အသုံးဖို့ဖြစ်ပြီးတော့လူအသွားလာများတဲ့နေရာတွေမှာအပျော်တောက်သုံးခွင့်မရှိဘူးလို့ထိုင်းအစိုးရကသတိပေးထားပါတယ်ကျူးလွန်တဲ့သူတွေကိုထောင်ဒဏ်3လကနေတန်ငွေဘတ်2000ခွဲအထိချမှတ်နိုင်တယ်လို့သတိပေးထားပါတယ်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးပွဲအခွင့်အရေးမှာကမ္ဘာစင်ကာပူတွေကိုဒေတာတွေမိဖက်နိုင်ငံတွေနဲ့အတူဖြည့်ရှင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်အတွက်ဒီမိုကရေစီလိုအပ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ကမ္ဘာနောက်ချမ်းမှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်လုပ်ဖို့အတွက်ကိုလည်းသမ္မတဘိုင်ဒန်ကကတိပြုခဲ့ပြီးတော့စီးပွားရေးတာယာဝါပြောစီရေးမိဖက်သဘောတူညီချက်တစ်ကိုလည်းကြေညာအဆိုပြုခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဆီဗီယရိုဒေါနက်စ်မြို့ကတိုက်ပွဲတွေဟာအခဲဆုံးတိုက်ပွဲဖြစ်တယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားပါရယ်ဒွန်ဘတ်စ်ဒေသရဲ့ကံကြမ္မာဟာလည်းအဲ့ဒီမြို့ပေါ်မှာမူတည်နေတယ်လို့သူကပုံထုနေတုန်းကပြောကြားခဲ့ပါရယ်ရှင်
ကျွန်လကိုရနေကြတာပရင်းညရဲ့သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကဆုမွန်ပါရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်နေရှင်လန်းချမ်းမြေကြပါစီရှင်
This program has come to you from the Voice of America, Washington.